ဂျပန်နိုင်ငံအိုဆာကာမှာဒီသတင်းပတ်နှောင်းပိုင်းကျင်းပမဲ့စီးပွားရေးအင်အားအကြီးဆုံးနိုင်ငံ20 G20 ထိပ်သီးဆွေးနွေးပွဲမှာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တရုတ်သမ္မတရှီဂျင်းပင်တို့တွေ့ဆုံဆွေးနွေးမှုကနေသဘောတူညီချက်ကြီးတွေရလာရေးခန့်မှန်းမထားကြဖို့အမေရိကန်ထိပ်တန်းတာဝန်ရှိသူတွေကပြောဆိုကြပါတယ်ပြီးခဲ့တဲ့မေလကပြတ်သွားခဲ့တဲ့နှစ်နိုင်ငံကုန်သွယ်ရေးညှိနှိုင်းမှုတွေပြန်ဆိုင်ရေးသဘောတူညီချက်ရဖို့အခုတွေ့ဆုံဆွေးနွေးပွဲကအဓိကရည်ရွယ်တာလို့တာဝန်ရှိသူတွေကပြောပါတယ်။ပြီးခဲ့တဲ့ဆက်တကြိမ်ဆွေးနွေးမှုတွေမှာအမေရိကန်ရဲ့စိုးရိမ်ချက်တွေဖြစ်တဲ့တရုတ်နဲ့ကုန်သွယ်ရေးမှာအကြီးအကျယ်လုံငွေပြတ်မှုနောက်တရုတ်ဘက်ကညာနာပစ္စည်းမူပိုင်ခွင့်တွေခိုးယူပါတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့တော့ပြည်လည်မှုမရခဲ့ပါဘူး။ဒေါ်လာ250ဘီလီယံတန်ဖိုးရှိတရုတ်သွင်းကုန်တွေအပေါ်လက်ရှိမှာ25ရာခိုင်နှုန်းအခွန်ကောက်ခံထားတာဖြစ်ပြီးဒီထဲမှာမပါသေးတဲ့တရုတ်ရဲ့သွင်းကုန်ပမာဏဒေါ်လာ325ဘီလီယံတန်ဖိုးရှိတရုတ်ကုန်ပစ္စည်းတွေအပေါ်အခွန်ထပ်ကောက်မယ်လို့လည်းအမေရိကန်သမ္မတထရန့်ကချင်းချောက်ထားတာဖြစ်ပါတယ်တရုတ်ဘက်ကလည်းအမေရိကန်ကုန်ပစ္စည်းတွေအပေါ်မှာအခွန်ကောက်ပြီးတုံ့ပြန်ထားပါတယ်